စကိုင်းပြည်နယ်ကနေတရားဝင်ခွင့်ပြုချက်အထောက်အထားမရှိဘဲရောက်လာသူတွေအဖြစ်ရိုဟင်ဂျာနောက်ထပ်6ယောက်ကိုရန်ကုန်မြို့မှာဖမ်းဆီးထိန်းသိမ်းလိုက်တဲ့အကြောင်းပြောပြပေးကြပါတယ်။ကျွန်မမိခါပါ။ရန်ကုန်မြို့ကိုတရားဝင်အထောက်အထားမရှိဘဲရောက်လာသူတွေအဖြစ်ရိုဟင်ဂျာတရားနီးပါးကိုဖမ်းဆီးမိခဲ့ပြီးနောက်ပိုင်းနောက်ထပ်6ယောက်ကိုစစ်ဆေးတွေ့ရှိပြီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။တနင်္ဂနွေနေ့လယ်ပိုင်းကသင်္ကန်းညွန့်မြို့နယ်လေးတောင်ကန်လမ်းပေါ်ကမေခအိမ်ယာရှိမှတွေ့ရှိခဲ့ရတာဖြစ်ပြီးအာနာပိုင်တွေထိမ့်သိမ့်လိုက်သူတွေဟာမလေးရှားကိုတွားရောက်ဖို့ပွဲစားတွေကိုအခကျင်းွေပေးပြီးရခိုင်ပြည်နယ်ကြောက်တော်မြို့ကလာရောက်သူတွေဖြစ်ကြကြောင်းကနက်ဦးစစ်ဆေးချက်အရာသိရှိရတယ်လို့တင်ငန်းညို့မျိုးမရဲစခန်းကရဲမှုကောင်းနိုင်က VOE ကိုပြောပါရယ်ထိမ့်သိမ့်လိုက်သူတွေကိုတော့ကိုဗစ်ကပ်ရောဂါပိုးကူးစက်မှုရှိမရှိစစ်ဆေးဖို့လွှဲပြောင်းပေးထားတယ်လို့လည်းသူကပြောပါရယ်
ကျွန်တော်တို့ကတော့သူတို့ကိုအခုလောလောဆယ်ယောဂနဲ့ပတ်သက်ပြီးတော့ quarantine center ပို့ထားတာပဲရှိတယ်။သူတို့နဲ့ပတ်သက်ပြီးဒီကခံရဖို့ညွှန်ကြားချက်ဘာမှမရှိတော့ဘူးဗျ။သူလာရကအောင်လည်းသူတို့မူရင်းပြန်ပို့တဲ့အခြေအနေဆောင်ရပါလိမ့်မယ်ဗျ။နော်။ဒီကတော့ပြောလို့မရဘူး
။ပြီးခဲ့တဲ့တည်င်းပတ်ထဲမှာလည်းရန်ကုန်တိုင်းရှေးပြည်သာမြို့နယ်မှာအထောက်ထားမဲ့ရောက်ရှိသူတွေအဖြစ်ရိုဟင်ဂျာမွတ်စလင်69ယောက်ကိုထိန်းသိမ်းခဲ့ပြီးအဲ့ဒီအထဲမှာကိုဗစ်ရောဂါပိုးကူးစက်သူတချို့ကိုနောက်ပိုင်းမှာစစ်ဆေးတွေ့ရှိခဲ့ရတာပါ။ရှေးပြည်သာမြို့နယ်မှာတရားမဝင်ရောက်ရှိသူတွေနဲ့ဆက်နွယ်ပြီးလူ၄ဦးကိုဖမ်းဆီးအရေးယူထားပြီးနောက်ထပ်၂ဦးကိုလည်းအာဏာပိုင်တွေရှာဖွေနေတယ်လို့ပြောပါရတယ်။တင်ငန်းကျွန်းမြို့နယ်မှာတွေ့ရှိခဲ့တဲ့6ဦးကိုတော့အနီးနားကမြို့ကန်တွေကသတင်းပေးပို့ခဲ့တာကြောင့်အာနာပိုင်တွေထိမ့်သိမ်းခဲ့တာဖြစ်တယ်လို့လဲတင်ငန်းညုံမြုံနယ်ပြည်သူ့လွတ်တဲ့ကိုယ်စားလှယ်အနေနဲ့ရွေးချယ်ခံထားရသူဒေါက်တာကျော်စွာဦးကပြောပါရစေ။
တင်ငန်းညုံနယ်လေးတောင်ကန်လမ်းမကြီးအပေါ်ကဒီမိခအိမ်ဟာအခြေအနေမှာဒီလူ6ယောက်ပေါ့နော်။အဲစွကြွေးလေးနဲ့အဲလိုရောင်းရောင်းလေးဖြစ်တော့အနာတာဝန်ကြီးကြီးတွေရတယ်ပြီးတော့ဟိုတန်တရားဖြစ်တာနဲ့သူတို့မေးကြည့်တာ။အမေကြီးတို့တို့ကဟိုကြောက်တော်ကနေတာပါတဲ့မလေးရှားသွားဖို့ပေါ့နော်သူတို့ငွေ70သိန်းနဲ့အဲသူတို့ဟိုပေါ့ဟိုပို့ပေးမယ်ဆိုပြီးခေါ်လာတယ်အဲသူတို့ခေါ်ဒေတာခေါ်ပေါ့ဖုတ်ပေါ့ပုံစံကြောင့်တကယ်ဟိုဆက်လီကိုပြောလာပြီပေါ့အဲပုံနေလာတယ်တဲ့အဲပုံနေလာပြီးတော့သူတို့အလုံးပိတ်ကားနဲ့ခေါ်လာတယ်ပေါ့နော်ဆိုတော့ဟိုဘယ်ခေါ်လာမှန်းမသိသူတို့လည်းအဲ့မှာအဲ့ကားကနေချပြီးတော့ဟိုသူတို့ပြောပေါ့ပြေးသွားတယ်ပေါ့နော်အဲကျွန်တော်ဒီကျမကြီးလည်းခုံးလုံးနေတော့ဆိုတော့အဲ covid ဆန်covid quarantine center ပေါ့လေဒါပြီး covid center ဖြစ်မှာပေါ့အဲ့တော့အဓိကတော့ကြောက်တော်ကလာတယ်လို့သူပြောပါတယ်ဗျဟုတ်ကဲ့လေးစားသွားဖို့ဆိုပြီးတော့ဟုတ်ဟုတ်အဲ့တော့ကျွန်တော်ရဲ့ဒီတကယ်လို့ဆိုနေပညာရေးကောလိပ်မှာဖွင့်လှစ်ထားတဲ့ quarantine center တစ်ခုမှာသူထားပါတယ
်မြန်မာအစိုးရဟာရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့တရားဝင်အတိမတ်ပြုလက်ခံမထားသလိုတရားဝင်ခီးသွာလာကွင်းတွေကိုလည်းကန့်သက်ထားတာကြောင့်အခုလိုမကြာခဏဖမ်းဆီးခံရမှုတွေနဲ့ကြုံတွေ့ရလေရှိပါတယ်။ရိုဟင်ဂျာအရေးလှုပ်ရှားနေတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီကဦးကျော်စိုးအောင်ကတော့ရိုဟင်ဂျာတွေဟာလူမောင်ခိုတွေရဲ့မကြာခဏပြစ်မှတ်ထားခံရလေရှိတယ်လို့သူကပြောပါတယ်
။အခုကလူမောင်ကိုဖွဲစားကြည့်ရကလကအနောက်ကနေနေတဲ့ဒေသခံရိုဟင်ဂျာဖွဲစားကိုမွေးထုတ်တယ်အဲ့ဒီရိုဟင်ဂျာဖွဲ့သားတွေကဟိုဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းအလေလူခေါ်တယ်ဟိုပတ်စံပြီးပြီးတော့ခိုင်းတယ်ပတ်စံအလေဒီတသိန်းနဲ့တင်းမဟုတ်ဘူးတော့ဆိုကိုဗစ်ကာလမှာ35သိန်းရသိန်း20 30 40ဆိုတာနည်းနည်းနဲ့ပတ်စံမဟုတ်ဘူးအဲ့လိုပတ်စံတွေယူပြီးတော့ခိုင်းတော့ပတ်စံမလူယူပြီးတော့လုပ်နေရတဲ့သဘောအဲ့ဒါတစ်ပိုင်းဒုတိယတစ်ပိုင်းကကျွန်တော်တို့နိုင်ငံမှာလူကြီးရေးကတနေရာနဲ့တနေရာဆိုတာတော်တော်လေးကက်စစ်စစ်နေရှိနေတယ်ကိုဗစ်ကာလဖြစ်တော့လေပူပြီးတော့တင်းတင်းကျပ်ကျပ်လူကြီးမှုရှိတယ်ဒီလုံးကျုံမှုရဲ့ကြားမှာဒီကိုလာနိုင်တယ်ဆိုတာကတော်တော်အံ့ဩစရာကောင်းတယ်။မိကုံထုတ်စရာလည်းကောင်းတယ်
။ပြီးခဲ့တဲ့သတင်းပတ်မှာပဲထိုင်းနိုင်ငံဘန်ကောက်မြို့မှာတရားမဝင်ရောက်နေတဲ့ရိုဟင်ဂျာတချို့ကိုအာဏာပိုင်တွေစစ်ဆေးတွေ့ရှိခဲ့ရပြီးထိန်းသိမ်းခဲ့ရပါတယ်။ဖမ်းဆီးမိသူ19ဦးအနက်မှာအနည်းဆုံး9ဦးဟာကိုဗစ်ရောဂါပိုးကူးစက်နေတာတွေ့ရှိရတာကြောင့်စောင့်ကြည့်စစ်ဆေးနေသလိုနောက်ဆက်တွဲတရားမဝင်ဝင်ရောက်လာသူတွေတားဆီးဖို့မြန်မာနိုင်ငံနဲ့နယ်စပ်မှာလည်းလုံခြုံရေးတွေတိုးမြှင့်ချထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။